ဒီတစ်ပတ်မှာလဲစံစဘာကဏ္ဍနဲ့ပတ်သက်ပြီးကုံသွယ်ရေးနဲ့တက်ဆိုင်တဲ့အကြောင်းကိုပဲဆက်ပြောချင်ပါတယ်ဒီတစ်ပတ်ပြောမယ်ကုံသွယ်ရေးနဲ့တက်ဆိုင်တဲ့အကြောင်းကတော့မြန်မာနိုင်ငံကကုံသွယ်တွေအနေနဲ့ပြပနဲ့ကုံသွယ်ရမှာနိုင်ငံတကာမှာကျင့်သုံးနေတဲ့ငွေပို့ငွေလွှဲစနစ်ကိုမကျင့်သုံးနိုင်သေးတဲ့အတွက်ကုံသွယ်မှုကိုတိုးချဲ့ဖို့အဟံတားကြီးကြီးမားမားဖြစ်နေတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်နိုင်ငံတကာကုံသွယ်ရေးမှာကျင့်သုံးနေတဲ့ငွေပို့ငွေလွှဲစနစ်ကအခြေခံအားဖြင့် LC နဲ့ TD ဆိုပြီးနှစ်မျိုးရှိပါတယ်ဒီငွေပို့ငွေလွှဲစနစ်နှစ်ခုကိုနားလည်ဖို့အလွယ်ကူဆုံးဖြစ်အောင်ပြောရရင် LC ဆိုတာကဝယ်သူဘက်ကကုန်ပစ္စည်းကိုလက်ခံရရှိဖို့တေးကြပြီးဆိုတဲ့အချိန်ကြမှာဘဏ်ကနေငွေလွှဲပို့တဲ့စနစ်ဖြစ်ပြီး TD ဆိုတာကတော့ဝယ်သူဘက်ကနေကုန်ပစ္စည်းမရသေးခင်ငွေကြိုလွှဲရတဲ့စနစ်ဖြစ်ပါတယ်ဒီစနစ်နှစ်မျိုးထဲမှာနိုင်ငံတကာကုန်တဲ့အတိုင်းဝိုင်းမှာအဓိကကျင့်သုံးနေတာကကုန်ပစ္စည်းကိုလက်ထဲရောက်ဖို့ကျင်းတည်တဲ့အချိန်မှာမှငွေလွှဲရတဲ့ AC စနစ်ပဲဖြစ်ပါတယ်ရောင်းသူဘက်ကကုန်ပစ္စည်းကိုတင်မောမတင်ခင်မှာပဲဝယ်မဲ့သူစီကနေပတ်စံကိုကြိုတောင်းတဲ့ TD စနစ်ကိုမြန်မာနိုင်ငံလောက်ကပဲကျင့်သုံးနေတော့တာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဈေးကွက်မှာလူများစုကျင့်သုံးနေတဲ့ငွေပို့ငွေလဲစနစ်ကိုမသုံးဘဲလူသိမ်းမသုံးတော့တဲ့စနစ်ကိုဖတ်တွင်နေတာနဲ့ပတ်သက်ပြီးအတိတ်အကြောင်းကိုနည်းနည်းလောက်ခြေရပြန်ကောက်ပြီးပြောပါမယ်။အရင်အစိုးရလက်ထက်တုန်းကမြန်မာနိုင်ငံကိုအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့မှုလုပ်ထားတဲ့အတွက်ပြည်ပနဲ့ကုန်သွယ်ရမှာပြည်တွင်းဘဏ်တွေကိုငွေတိုက်ရိုက်လွှဲဖို့မလွယ်ပါဘူး။ဒီတော့အဓိကအားဖြင့်စင်ကာပူဘဏ်တွေကနေတဆင့်ခံပြီးမြန်မာကုန်သွယ်တွေကငွေပို့ငွေလွှဲလုပ်ကြတာများပါတယ်ငွေပို့ငွေလွှဲလုပ်ရင်အဆင်ပြေအောင်လို့ဆိုပြီးစင်ကာပူမှာကုမ္ပဏီတွေဖွင့်ထားတဲ့မြန်မာလုပ်ငန်းရှင်တွေကုဋတ်တိုင်အများကြီးရှိနေစေဖြစ်ပါတယ်ဒီနေရာမှာမြန်မာအစိုးရဌာနတာဝန်ရှိသူတွေကတော့စင်ကာပူဘဏ်တွေစီကနေငွေတွေတဆင့်ခံလာနေတယ်ဆိုပေမဲ့မြန်မာနိုင်ငံကိုလွှဲမဲ့ငွေမှန်းအနောက်နိုင်ငံတွေသိရင်အချိန်မရွေးအပိတ်ဆို့ခံရနိုင်နေဒါကြောင့်ကိုယ့်နိုင်ငံသားကုန်သည်တွေဆုံးရှုံးမှုမဖြစ်ရအောင်အကောက်ွယ်ပေးရမယ်လို့အကြောင်းပြပြီးဝယ်သူကပစ္စည်းမရခင်ငွေအရင်ကြိုလွှဲရတဲ့တီတီစနစ်နဲ့ပဲအလုံးလုံးခွင့်ပေးနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့နိုင်ငံတကာဈေးကွက်ထဲမှာဝယ်လက်ကုန်တယ်တွေအနေနဲ့သူတို့လက်ထက်ကုန်ပစ္စည်းရောက်ဖို့မကျိန်းသင့်သေးတဲ့အချိန်မှာငွေကိုကြိုပြီးမလွှဲချင်ကြပါဘူး။ကိုဝယ်မဲ့ပစ္စည်းကတခြားသူစီမှာလုံးဝမရနိုင်တဲ့အနေအထားမျိုးဖြစ်တော့မှပဲငွေကြိုလွှဲပြီးဝယ်ဖို့စဉ်းစားကြတာပါ။ဘာဖြစ်လို့လဲဆိုတော့ဝယ်သူဘက်ကနေတွက်ကြည့်ရင်ရောင်းမဲ့သူဘက်ကကုန်ပစ္စည်းကိုတင်မောမတင်ခင်မှာငွေကြိုပြီးလွှဲရတာကအရန်ကိုအန္တရာယ်များပါတယ်ငွေကြိုလွှဲပြီးလို့တင်မောမတင်ခင်ဆက်ကြားမှာလွဲချော်မှုတွေဖြစ်သွားနိုင်ပါတယ်ရောင်းသူဘက်ကနေငွေကိုဘဏ်ကနေထုတ်သုံးပြီးမှပစ္စည်းမပို့ရင်ငွေကြိုလွှဲထားတဲ့ဝယ်သူအဖို့ပက်လန့်လန့်ကင်းစိုက်သွားမှာပါဒါကစိတ်ကူးရင်ပြောနေတာမဟုတ်ပါဘူးမကြခင်ကပဲပြည်ပကကုန်သွယ်တွေငွေလွှဲပြီးမှမြန်မာပြည်ကပဲကုန်သွယ်တွေပစ္စည်းမပို့လို့ပြဿနာအကြီးကျယ်တက်ကြပါသေးတယ်ဒီလိုမျိုးဘလို့လိန်ကြရတယ်လဲဆိုတော့ဝယ်မဲ့သူဘက်ကတကယ်ငွေမလွှဲသေးပဲနဲ့မြန်မာကုန်တယ်တွေကကိုယ့်ပတ်စံနဲ့ကိုစင်ကာပူဘဏ်ကနေမြန်မာပြည်ထဲကိုငွေလွှဲပြီးဝယ်သူစီကငွေရပြီဆိုပြီးတော့အစိုးရကိုလိမ်ပြီးပြနေကြရပါတယ်အဲ့ဒီတော့မှရန်ကုန်စိတ်ကမ်းမှာကုန်ပစ္စည်းကိုတင်မောတင်ခွင့်ရတာဖြစ်ပါတယ်ဒီတော့မြန်မာကုန်တယ်တွေဘလို့အခက်အခဲဖြစ်ရတယ်လဲဆိုရင်အလုပ်တစ်ခုလုပ်ဖို့အတွက်တကယ်လိုအပ်တာထက်ငွေရင်းအနည်းဆုံးနှစ်ဆရင်းနေရတယ်စင်ကာပူမှာကုမ္ပဏီဖွင့်ထားရတာမျိုးလိုဒီပြင်ကုန်ကြမ်းစိတ်တွေကလည်းထက်ရှိပါသေးတယ်။ငွေတရာရှိရင်အများဆုံး90ဘိုးပဲကုန်သွယ်မှုလုပ်နိုင်တဲ့အတွက်ကုန်သွယ်မှုပမာဏကလည်းဒီတက်ကျပြန့်လာဖို့အခက်ခဲရှိနေပါတယ်။ဝယ်သူစီကနေငွေရပြီးကြောင်းမပြနိုင်ခင်ကုန်ပစ္စည်းတင်မောတင်လို့မရတဲ့အတွက်ကုန်စီစီးဆင်းမှုနှေးကွေးပါတယ်။ဒါတွေကတော့မြန်မာနိုင်ငံကကုန်သွယ်တွေအရင်အစိုးရလက်ထက်ကနေအခုလက်ရှိအချိန်ထိနှစ်ပေါင်းများစွာကြုံတွေ့နေရတဲ့အခက်အခဲတွေဖြစ်ပါတယ်။စံကုန်သွယ်ကြီးတွေပြောကြတာကတော့အခုအစိုးရတက်တက်လာပြီးနောက်ပိုင်းမှာ EU လိုအရှိအလဲပိုင်းလိုဈေးကောင်းပေးနိုင်တဲ့ဖောက်တဲ့အစ်စ်တွေတနေ့တခြားတိုးလာနေတယ်ဆိုပေမဲ့လက်ရှိအချိန်အထိဆန်ကို export လုပ်ရင်တီတီနယ်ပဲလုံနေရသေးတာကြောင့်ကုန်သွယ်မှုကျပြန့်ဖို့တကယ့်ကိုကြီးမားတဲ့အခက်အခဲဖြစ်နေတယ်လို့ဆိုပါတယ်ပြည်ပကဖောက်တဲ့အစ်စ်တွေကပြည်တွင်းကကုန်သွယ်တွေနဲ့မရင်းနှီးကြသေးတော့ငွေကြိုလွှဲရမယ်ဆိုရင်မဝယ်ချင်ကြတော့ပါဘူးပြည်တွင်းကုန်သွယ်တွေဘက်ကလည်းအရင်များတဲ့ကုန်သွယ်မှုအတွက်ကိုယ့်ပတ်စံနဲ့ကိုငွေကြိုသွင်းပြီးပြထားဖို့ဆိုတာကအရင်အနည်းကမလုံမလောက်ဖြစ်နေကြပါတယ်။ဒီနေရာမှာပြောချင်တာကတော့အစိုးရဘိုင်းအနေနဲ့ဒီပြဿနာကိုပြေလည်အောင်လုပ်ဖို့အချိန်အရန်တိုင်နေပြီဆိုတာပဲဖြစ်ပါတယ်။နိုင်ငံတကာမှာကျင့်သုံးနေတဲ့ AC နဲ့ငွေလွှဲပေးဖို့မှုကိုခွင့်ပြုဖို့ကောင်းနေပါပြီ။အခုဆိုရင်အမေရိကန်နဲ့ EU တို့ကမြန်မာကိုပိတ်ဆို့မှုတွေနဲ့ဖြေလျှော့ပေးပြီးဖြစ်နေတဲ့အတွက်ကုန်သွယ်ရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့အရန်စိုးရိမ်နေဖို့လည်းမလိုတော့ပါဘူး။ Tajong, Gongde Rigu, Agagwe Bibu Lure, Suraga, Leshi Echema, a Chongbia Jagong, Mahodo Babu, Gongde Rui Nine, Turo Josie Wagu, Turo Gagwe Nainu, Turo Gurai, Esi Senego, Quimbubu, Tangsu Nijara, Pibare, Leshi Galama, Nima Nine, Iugani, GSB Sure, a Conta Dagwin, Yatavi Pidebi, Gabasanzi Guamale, a Pion Larry Piniro, Go to a Quinta Lame Nitari, Miaji Shinibare, Tabi me. Eddie Quinlan Rigu, Leia Panson Naimu Suraga, Koba Gale, Pubin Tenarigu, Mianzon Pinsen Tabu, Luare, Siwa Pumumu, Yamau Punan Javazi, Jesu Demare, General Onan Java.